ပြီးခဲ့တဲ့စက်တင်ဘာ17ရက်ကစစ်ကောင်စီတပ်တွေနဲ့ Tenderland CDF တို့ Tenderland မြို့ရင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေဖြစ်ခဲ့တာကြောင့်နေ20နီးပါးမိလောင်ကျွမ်းခဲ့ပြီးတဲ့နောက်တောင်းနဲ့ချီတဲ့ Tenderland မြို့ပြန်တွေဟာမြို့ကိုစွန့်ခွာပြီးညီဆက်ရကြီးရွာတွေမှာထွက်ပြေးတိမ်းရှောင်နေရတာပါမြို့ပြန်တချို့ဟာအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်တာတွေရှိနေပေမဲ့အများစုဟာညီဆက်ရကြီးရွာတွေကိုထွက်ပြေးရတာဖြစ်ပြီးအစားအသောက်အပြင်ဆေးဝါးကုသဖို့အခက်အခဲရှိနေတယ်လို့နေထိုင်ရေးမှလည်းအခက်တွေ့နေပါတယ်ဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့ထွက်ပြေးတိမ်းရှောင်နေရတဲ့သူက VOE ကိုအခုလိုပြောပါတယ်အဲ
စားဖို့တောက်ဖို့ကတော့ခက်ခဲတာပေါ့ဒီလိုပဲဟိုအမြန်ပြီးကြတာဆိုတော့လေစားစရာတောက်စရာတွေကလည်းအများကြီးတော့ယူမသွားနိုင်ဘူးပေါ့နော်ပြီးတော့အဲ့ဒါဆိုတော့အခုကကြတော့နည်းနည်းဟိုညအညစားကြတာပေါ့အဲဒီလိုပါပဲရှိတဲ့ရွာသားကြီးကလည်းလည်းအစားတာရှိရဲ့ပြီးတော့တချို့ဒီလိုမျိုးပေါ့နော်ဒုက္ခတွေချင်းချင်းနည်းနည်းနည်းနားမလာတဲ့သူကနေဒီမှာအဲ့လိုမျိုးညလာလို့ရှိရပါတော့။ဈာမိုင်းအခက်ခဲကလည်းရှိတော့ရှိတယ်ပေါ့နော်။နေမကောင်းတဲ့လူကကြတော့ရွာမှာကဆရာဝန်မရှိဟိုစိတ်ကူးတာမှုကလည်းခက်ခဲတာပေါ့နော်။ကလေးတွေရောများတယ်ဆိုတော့ဒီပက်ကြီးတွေကလေးတွေလည်းများတယ်ဆိုတော့အဓိကကတော့အစားအပေါင်နဲ့ဒီကျမကြီးတို့တော့ပါပဲပြီးတော့နေဖို့ကကြတော့ဒီလိုပေါ့နော်ကျောင်းဒီမှာထားတယ်ပြီးတော့ရွာတိုင်းဒီမှာဒုက္ခတွေကရွာတိုင်းဒီမှာရှိနေတာလေအဲ့ခါကျတော့တနည်းအားမှာပုံပြီးတော့ရှိနေတာမဟုတ်တဲ့ခါကျတော့ရွာတိုင်းဒီမှာဖြစ်နေတဲ့ခါကျတော့ရွာကလည်းဒီကချင်းတောင်ဖက်ရဲ့ရွာကကျတော့အင်းကျားငါးဆရာနဲ့တရားကြားလို့ပဲရှိရတယ်ရွာတူတူအောက်ပြရွာတွေဆင်းကြွားကြည့်လို့တော့အင်းကျား3000လောက်ရှိရဒီဘက်ကရွာတွေကကြတော့အင်းကျား9000တရားလောက်ပဲရှိရရွာဆိုတော့အဲ့မှာလူရပုံလာတဲ့ခါကျတော့နေဆရာနေရပေါ့ခက်ခဲရှိရပေါ့
Tenderland CDF ကစက်တင်ဘာလ9ရက်နေ့က Tenderland မြို့ကလုံလဲကျွော်ကစစ်ကောင်စီတပ်ဆွဲရတဲ့စခန်းတစ်ခုကိုတိုက်ခိုက်ပြီးလက်နက်တွေယူဆောင်ခဲ့တယ်လို့စခန်းတွေကိုလည်းနှိရှို့တာတွေတွေ့လို့ပြီးနောက်မှာစစ်ကောင်စီဘက်ကလေကြောင်းပစ်ကူတွေပါအတုံးပြုခဲ့ပြီးနောက်ရက်မှာပဲထန်တလန်မြို့ရဲတွေပါတိုက်ပွဲဖြစ်ပွားခဲ့တာပါလက်နက်ကြီးတွေပစ်ခဲ့တာကြောင့်နေအိမ်တွေမီးလောင်နေတဲ့အတွက်မီးငြိမ်းမှုတွားရောက်တဲ့ထရီယန်သေယုတ်ဆရာတို့ကြီးစံထိမှန်တိုက်ဆုံးခဲ့ပြီးစစ်ကောင်စီဘက်ကပစ်ခတ်လို့တိုက်ဆုံးခဲ့တာဖြစ်ကြောင်းပြောဆိုနေကြပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြည်ကြားရေးဒုဝန်ကြီးဗိုလ်ချုပ်စောမင်းထွန်းကလုံခြုံရေးအဖွဲ့တွေကင်းလှည့်နေစဉ် PDF တရားခံကတိုက်ခိုက်တာတွေလုပ်ခဲ့လို့အပြည့်အနှံဖြစ်ခဲ့တာတွေဖြစ်ပွားခဲ့ချိန်မှာသေယုတ်ဆရာကိုကြည်စံထိမှန်တိုက်ဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပြီးတော့ကြည်စံထိမှန်တိုက်ဆုံးမှန်နဲ့ပတ်သက်လို့ဆက်လက်စုံစမ်းနေရတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်စက်တင်ဘာလ10ရက်နဲ့စက်တင်ဘာ13ရက်တို့မှာနေအိမ်90နီးပါးမီးလောင်ကျန်းခဲ့တဲ့မကွေးတိုင်းနှမ်းခါရွာသားတွေအနေနဲ့ရွာအနီးမှာစစ်တပ်ကတပ်ဆွဲထားတဲ့အတွက်နေရက်ကိုမပြောင်းနိုင်ပဲဖြစ်နေတာပါ။ဒီအခြေအနေကိုနှမ်းခါရွာသားတို့ကအခုလိုပြောပါတယ်
ရောက်ပြောတော့သိမမေးတော့သိဘူးကြ။ဘာလို့အော်ဘုရားရကံလုံးမှာဆေးရကံလုံးတော့ပြောရမှာရှိတယ်။ဒါရှိတယ်ဆိုတော့ကျွန်တော်တို့ရွာရဲ့ကျွာရဲ့အနေအထားမျိုးလုံချုံမှုရှိတဲ့ဒီပေါ်ကျွန်တော်တို့နဲ့နှမ်းအော်ကျွန်တော်တို့ရွာရဲ့နှမ်းခါရဲ့လူးနိုင်တော့ရောက်ပြီ။ရောက်ပြီကလူးနိုင်ကြလောက်မှာကစစ်ကောင်စီရဲ့တပ်တွေရှိပြီလို့စစ်ကောင်စီရဲ့အန်ဒီရုပ်ကြီးအော်ဘုဆောင်ဟောရောက်ပြီရောက်လာလို့ရှိရင်ရောဆောင်တုံးလို့လေအောင်ကျွန်တော်တို့တော့ပြည်သူပါတယ်ဒါပေမဲ့ဒါကိုသူကြီးဆောင်ကိုခိုင်းလို့လည်းကျွန်တော်တို့အများကြီးကမထားဘူးအိမ်ထောင်ကြီးတူးမရှိတုံးလို့တော့ငါးကြီးတော့ပြည်ထားတယ်ကျန်တဲ့လူအဲ့လိုလေးခွဲခြားထားတာကိုလူတွေပါရင်ကိုလူများကြီးဆောင်တင်းအောင်လေပြည့်ခွင့်လို့စစ်ကောင်စီပြစ်ခဲ့တဲ့အဲ့ကျမင်းမင်းမင်းကြီးဖြစ်လာအခုလောက်ကျင်လို့ပြီးဖြစ်မှာတော့ကျွန်တော်တို့ခွဲပြီးတော့ထားတယ
်ပြီးခဲ့တဲ့ရက်ကမိုးရွာသွားတဲ့အတွက်ချောင်းရင်နဲ့အတူစစ်ပေးဒုက္ခတဲ့ပစ္စည်းတွေမျောပါသွားတဲ့အတွက်လူရန်ထားတဲ့ပစ္စည်းတချို့ဆုံးရှုံးရပြီးလက်ရှိအချိန်မှာအိမ်အသုံးဆောင်နေပြီးအမိုးကတွေလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ